အာဏာရှင်စနစ်ကိုတွန်းလှန်ပြီးဒီမိုကရေစီနဲ့လူခွင့်ရေးအတွက်ရဲရဲဝံ့ဝံ့တောင်းဆိုခဲ့ကြတဲ့ရှီလီလုံစိတ်သက်ပျောက်ပြတ်မသွားအောင်ဆက်လက်ထိန်းသိမ်းဖို့အရေးကြီးတဲ့အကြောင်းပြပရောက်88မျိုးဆက်ကျောင်းသားခေါင်းဆောင်တဦးကပြောလိုက်ပါတယ်။မနေ့ကအမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ဘက်ဖဲလိုမြို့မှာရှီလီလုံငွေတူအထိမ်းအမှတ်အခမ်းအနားနဲ့အတူခွတ်တောင်းလန်တင်ပွဲအခမ်းအနားကျင်းပခဲ့တာမှာအခုလိုပြောဆိုသွားခဲ့တာဖြစ်ပါတယ်။ဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့မက်ခင်ပြူထွေးကဆက်ပြောပြမှာပါခင်ဗျာ။
မြန်မာနိုင်ငံဒီမိုကရေစီရေလှုပ်ရှားမှုတမိုင်းမှာအရေးပါလာတဲ့ရှစ်လေးလုံးလူမှုလှုပ်ရှားမှုကြီးဖြစ်ပွားခဲ့တာဩဂတ်စ်လ10ရက်နေ့မှာ25နှစ်ငွေရတုတိုင်ခဲ့ပြီးဖြစ်တယ်လို့ရှစ်လေးလုံးနှစ်ပတ်လည်ထိမ့်မဲ့အခမ်းအနားတွေကိုလည်းပြည်တွင်းပြည်ပကမြန်မာရေးတက်ကြွလှုပ်ရှားသူတွေကပြီးခဲ့တဲ့သတင်းဘက်ကစလို့ဂုဏ်ပြုဆင်နွှဲလာခဲ့ကြတာဖြစ်ပါတယ်။မနေ့ကဩဂတ်စ်လ10ရက်နေ့မှာလည်းအမေရိကန်ပြည်ထောင်စုတဝမ်းပြည်နယ်တွေအပြင်ကနေဒါရောက်မြန်မာရေးတက်ကြွလှုပ်ရှားသူတွေပါစုပေါင်းပြီးတော့ရှစ်လေးလုံးနှစ်ပတ်လည်ထိမ့်မဲ့အခမ်းအနားတစ်ခုကိုနယူးယောက်ပြည်နယ်အထက်ပိုင်းဘက်ဖလိုမြို့မှာစုဝေးကျင်းပခဲ့ကြပါတယ်။ဒီခဏမှာပြည်ပရောက်88မျိုးဆက်ခေါင်းဆောင်တဦးလည်းဖြစ်နောက် EPSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်တဲ့ဦးထွန်းအောင်ကျော်ကမဆလာတပါတီအာဏာရှင်စနစ်ကိုတော်လှန်ဆန့်ကျင်ပြီးဒီမိုကရေစီအခွင့်အရေးနဲ့လူ့ခွင့်ရေးအတွက်မကြောက်မရွံ့တိုက်ပွဲဝင်ခဲ့တဲ့ရှစ်လေးလုံးစိတ်တဲ့ပျောက်ပြတ်မသွားအောင်ဆက်လက်ထိန်းသိမ်းသွားဖို့အရေးကြီးတယ်လို့ပြောဆိုသွားပါတယ်။
ကျွန်တော်အဓိကပြောတာတော့ဒီရှစ်လေးလုံးစိတ်တဲ့ဆိုတာပေါ့လေကျွန်တော်ဟိုကျောင်းသားစိတ်ဓာတ်တစ်ခုတည်းမဟုတ်ဘူးကျောင်းသားပြည်သူတွေအားလုံးเนาะညီညီညွတ်ညွတ်နဲ့သူတို့ရဲ့လူလားချက်တွေကိုတတ်ပြီးရှိရှိတောင်းဆိုရဲတဲ့စိတ်ဓာတ်အဲ့လိုတောင်းဆိုခဲ့လို့လေကျွန်တော်တို့ဒီမဆလာအာနာရှင်စနစ်ကျုပ်ကြသွားခဲ့တာဖြစ်တယ်အဲ့တော့ရှစ်လုံးစိတ်ဓာတ်ကိုအများနဲ့ကန့်ကျွဲထားဖို့လိုတယ်ဆိုတဲ့ message နောက်တစ်ခုကအခုဗမာပြည်ရဲ့အပြောင်းလဲနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့ဒီ2008အခြေခံဥပဒေကိုပြင်းစင်ရေးဆွဲပေးဖို့ဒီမိုကရေစီနှိမ့်ချပြင်းစင်ရေးဆွဲပေးဖို့ဒီတကယ်လို့ဒီမိုကရေစီနှိမ့်ချပြင်းစင်ရေးဆွဲလို့ကိုမဖြစ်နိုင်ဘူးဆိုရင်အစ်စ်ဖြတ်ပြီးတော့အစ်စ်ပြန်လဲပြင်းရေးဆွဲဖို့အဲ့ဒီဥစားကိုလိုအပ်ချက်အနေနဲ့ကျွန်တော်အနေနဲ့ဒါတောင်းတယ်ဒီကြီးညီလာခံနောက်ပြီးတော့ဒီ ABS ရဲ့ပဲအခမ်းကဏ္ဍနဲ့ပတ်သက်လို့လဲဟိုဒီ ABS ရဲ့လက်ရှိကောင်းဆောင်လေးစစ်စာရေးအဖြစ်ကရစေးလုတ်သွားတာနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့ဒါသူရဲ့ဆုံးဖြတ်ချက်ကိုကျွန်တော်တို့လေးစားရတယ်ဒီဆက်ပြီးတော့ EBS ရဲ့အခမ်းအနားမိမ့်မိမ့်မသွားအောင်ဗမာပြည်ဒီမိုကရေစီရရှိရေးကြိုးပမ်းတဲ့ရည်မှန်းချက်ကြီးမပြောင်းပြောင်းဘလို့ဆက်သွားကြမလဲဆိုတာကိုကျွန်တော်ကစောင့်ကြည့်ပြီးတော့အားပေးမယ်လိုအပ်တာရှိရင်ကျွန်တော်ထောက်ပြဝေဖန်သွားမယ်ဆိုတဲ့ message ကိုကျွန်တော်ပေးတော့
မနေ့ကကျင်းပတဲ့ရှင်းလင်းလုံးအထိမ်းအမှတ်အခမ်းအနားနဲ့အတူ Buffalo မြို့မှာ2019ကစလို့နှစ်စဉ်နှစ်တိုင်းပြုလုပ်လာခဲ့တဲ့ခွတ်တောင်းအလန့်တင်အခမ်းအနားကိုလည်းတရက်ထဲကျင်းပခဲ့ကြတာပါမနေ့ကပြုလုပ်တဲ့ဒီအခမ်းအနားတွေနဲ့ပတ်သက်လို့တော့ဘက်ဖလိုမျိုးကကိုစိုးတန်းကအခုလိုပြပြပါတယ
်။ဟာကျွန်တော်တို့ရှင်းလင်းလုံးခန်းသားရောအလန်လင်းခန်းသားကလည်းနေ့စဉ်ကျင်းပမြဲပါနော်။အဲ့ဒီလန်လင်းခန်းသားနဲ့အတူလုံဝေးတူခန်းသားကိုလည်းတနေ့တည်းမှာပဲနေရာနှစ်ခုခွဲပြီးတော့ကျွန်တော်တို့အလန်လင်းခန်းသားကဖီရီဘောရဲ့ရှေ့မှာအလန်လင်းမှာလက်တူတာပေါ့နော်။အရှင်ဝေးတူခန်းသားကကျွန်တော်တို့အင်ဒိုနီးရှားဘက်ဖလိုမျိုးရဲ့စတိတ်ကောလင်မှာကျွန်တော်တို့ကျင်းပတာပါ။ဟု
တ်ကဲ့။
နှစ်ခုစလုံးကိုကျွန်တော်တို့အထူးအစီအစဉ်နဲ့ပဲကျင်းပတာပါ။အဒီကနော်ကျွန်တော်တို့ချင်းလေးရုံးနဲ့အတူပေါက်ပါလာတဲ့ ABSD ရဲ့အခမ်းအနားအစီအစဉ်ပေါ့နော်အခုတည်တံ့ပါတယ်ပေါ့နော်ကျွန်တော်တို့ဒီပြည်ပြည်နဲ့အမေရိကန်ရောက်တဲ့ဒီတီတီကနေရောက်ရှိလာကြတဲ့အားရပူပေါင်းပြီးတော့ချင်းမကြတဲ့ကျွန်တော်ဒီမိုကရေစီအားစုတွေရောနော်ညွန့်နေကိုစားပြုတွေဒီချင်းလေးရုံးအထက်မှစကားတွေပြောကြတယ်ပေါ့နော်ကျွန်တော်ဒီမှာအခုတည်တံ့နောက်ပြီးတော့မချောဤသိန်းလာနေပြီးတော့လည်းအခုအစီအစဉ်နဲ့ performance တစ်ခုကျတာမှဖြစ်ပါတယ်ပေါ်ချင်တဲ့အတိမအခမ်းအနားဒီကနေ့ဘဘလိုလူငယ်တွေကနေပြီးတော့ဒီလိုပြောပြောအစီအစဉ်တွေပါပါလေ
2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးငြိမ်းချမ်းရေးနဲ့အချင်းထောင်တွေထဲမှာကြန့်ရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားအလုံးလွတ်မြောက်ရေးကိစ္စတွေကိုဒီနေ့အခမ်းအနားတွေကနေတဆင့်တောင်းဆိုခဲ့ကြတာဖြစ်တယ်လို့လည်းကိုစိုးတန်းကပြောပြပါဗျ
။ဒီလိုအခမ်းအနားတွေကျင်းပခြင်းကျွန်တော်တို့ဒီ TV ဆိုင်ရာမှာရောက်နေတဲ့ဒီမိုကရေစီအားစုသမ္မတမြန်မာနိုင်ငံသားတွေကနေပြီးတော့တောင်းဆိုတာဟာမြန်မာပြည်သူတွေရဲ့ကျွန်တော်တို့ကျွန်တော်တို့ရောက်လေရကနေဖော်ထုတ်နေတယ်ဖော်ထုတ်ကိုစ조사နေတယ်တို့ဒီမှာဒီပြည်ပြောင်းလဲရေးကိုအမှန်ကန်တဲ့ပြည်ပြောင်းလဲမှုတွေဖြစ်ပေါ်အောင်ကျွန်တော်တို့တတ်နိုင်ဆုံးကျွန်တော်တို့တောင်းအားပေးတယ်အကောင်ဆုံးပြအောင်ကျွန်တော်တို့အံ့ပိုးတဲ့သဘောပါပဲ
မနေ့ကပြုလုပ်တဲ့ရှစ်လေးလုံးငွေရတုနှစ်ပတ်လည်ထိမ့်မဲ့အခမ်းအနားနဲ့ခွတ်တောင်းလန်တင်အခမ်းအနားတွေကိုအမေရိကန်ပြည်ထောင်စုနဲ့ကနေဒါရောက်မြမရေးတက်ကြွလှုပ်ရှားသူတွေစုစုပေါင်း100နီးပါးတက်ရောက်ခဲ့ကြတယ်လို့လည်းအခမ်းအနားစီစဉ်သူတွေကပြောပြကြပါတယ်ရှင်